ထိုင်းဆိုရပြည်ပြောင်းလဲရေးနဲ့ထိုင်းနိုင်ငံရေးမှာစစ်တပ်ဩဇာကောင်းမှုထားတာကိုဆုံးသက်ရေးပြည်ထောင်လာကပြုလုပ်ခဲ့တဲ့ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့သူကျောင်းသားကောင်းဆောင်တို့ကိုထိုင်းနိုင်ငံပိုင်းကတပ်ချနေတာဖန်ဆီးလိုက်ပါတယ်။အသက်20နှစ်အရွယ်ကျောင်းသားကောင်းဆောင်ပရစ်ပင်ကွင်းချွာရက်ကိုဖန်ဆီးသွားတာကိုသူ့တကယ်ရင်းတွေကဗီဒီယိုရိုက်ပြီးပရစ်ရဲ့ Facebook စာမျက်နှာမှာတင်ခဲ့တာပါ။ဗီဒီယိုထဲမှာပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့စာကြောင်းနဲ့ပတ်သက်တဲ့ subject တွေကိုရဲကပရစ်ကိုဖော်ပြနေတာကိုကြားရပြီးတဲ့နောက်ရဲကပုံပုံတင်ဆောင်သွားတာကိုမြင်ကြရပါတယ်။အာဏာပိုင်တွေကပရစ်ကိုဗန်ကောက်မြို့ပြင်ပတ်မှာဆန္ဒပြပွဲရှိကိုအသွာဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်။ပရစ်ဦးဆောင်တဲ့ဇူလိုင်လ18ရက်နေ့ဆန္ဒပြပွဲနဲ့အခုကနေ့စဉ်ဒီပါဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေဟာဝိဇ္ဇုပရာယုချောင်းအိုချာရာရစ်ဆက်ပြီးရယူနိုင်ခဲ့တဲ့ပြီးခဲ့တဲ့တိကပီတို့ခဲ့တဲ့ယူကောက်ပွဲကိုစန့်ချင်ရတာတွေပေါ်ပေါက်လာတာဖြစ်ပါတယ်။ဘရီဖန်စီခံရပြီးနိုင်ပိုင်းကြာမှာပဲရရှိတဲ့ကျောင်းသားတွေကအရင်ကစီစဉ်ထားတဲ့အတိုင်းဘန်ကောက်ပြည်ကချူလော်လကုန်းတက္ကသိုလ်မှာဆက်ပြီးဆန္ဒပြခဲ့ကြပါတယ်။စတာဗီဒီကတော့ရုပ်မြင့်တန်ကြားကပြောတဲ့မိန့်ခေါ်မှာဝိဇ္ဇုပရာယုကနိုင်ငံတွင်းစီးလုံးကြီးချင်းကြာဖို့ဆောင်ခဲ့ပြီးမုတ်တရားအခြေခံနိုင်ငံရေးကိုမြင့်ဆန်ဖို့ထိုင်းပြည်တွေကိုတိုက်တွန်းခဲ့ပါတယ်။ကျောင်းသားဆန္ဒပြအုပ်စုတွေကတော့ဒီနေ့ဒီနေ့မှာဆန္ဒပြဝဲကြီးတစ်ခုပြုလုပ်ပြီးစစ်တပ်ကြောတော်နောက်ခံပြုအခြေခံဥပဒေကိုပြင်ဆင်ရင်းနဲ့ရုပ်ောက်ပွဲတည်ကျင်းပါရေးတောင်းဆိုဖို့စီစဉ်ထားပါတယ်ခင်ဗျ။